အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်တွင်ကျင်းပဖို့ရှိတဲ့အာဆီယံအိန္ဒိယနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းတန်တပန်သတင်းအရင်းမြစ်တွေကိုကိုးကားပြီးအိန္ဒိယသတင်းတွေမှာရေးပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုဒီဆွေးနွေးပွဲကိုဖိတ်ကြားလိုတဲ့သဘောဆန္ဒနဲ့ဆန့်ကျင်ပြီးအိန္ဒိယကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးအရပြည်ပြင်းပြောင်းလဲမှုတွေထွက်ပေါ်မလာမချင်းနိုင်ငံရေးအရကိုစားပြုခြင်းမရှိတဲ့ပုံကိုယ်ကိုပဲအရေးပါတဲ့အာဆီယံဆွေးနွေးပွဲတွေကိုဖိတ်ကြားရမယ်ဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းအိန္ဒိယကလိုက်နာဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးမဟုတ်ပဲနိုင်ငံသားရေးဌာနကအရာရှိတဦးကိုဒီဆွေးနွေးပွဲတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့ဆိုပါတယ်ဒီဆွေးနွေးပွဲကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးတက်ကောင်းတက်နိုင်ကြီးရှိပေမဲ့ဘသူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထံကုန်ကိုအလွတ်ချထားမယ်လို့ဆိုပါတယ်အခုချိန်ထိဆွေးနွေးဆဲဖြစ်နေတာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်သေးတယ်လို့တန်တမန်သတင်းရင်းမြစ်ကိုကိုးကားပြီးအိန္ဒိယအခြေစိုက် Economic Times သတင်းကရေးပါတယ်မနစ်ဧပြီလကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ပုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင့်ထည့်ဖော်ခြင်းမရှိသေးတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေသာမကပဲနိုင်ငံတကာအသိုင်းအဝိုင်းကစိတ်ပြက်နေကြတာပါခင်ဗျာ